Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။အောက်တိုဘာလ17ရက်တနင်္လာနေ့ညဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ38 32 51နဲ့တန်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဒီမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အဆောင်ရပြတော့ပါမယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်။ဒီကနေ့နာတော်တာဆင်ရမယ့်သတင်းတွေမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုနေပြည်တော်တရားရုံးကနေပြီးတော့ပုံမှန်25နဲ့ဆွဲချက်တင်လိုက်တဲ့သတင်းဒါအပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစလဲမြန်မာနိုင်ငံကိုမနေ့ပြင်အင်ကာနေ့မှာလာရောက်ဖို့ရှိတယ်ဆိုတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဒီနေ့တင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒီကနေ့ညမှာတော်ရရှင်နဲ့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ဆွဲထားတဲ့အမှုကိုဒီကနေ့နေပြည်တော်မှာဆွဲချက်တင်လိုက်ပါပြီ
ရင်းမိဂရီယာဦးဝင်းမြင့်တဘာဝ25ဆွဲချက်တင်ဖို့ရှိသည်သမရဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံနေလို့ဆိုပြီးတော့မှာ
အကြောင်းသတင်းပေးပို့ချက်အပြည့်အစုံနဲ့အတူစကိုင်းတိုင်းရင်းမြစ်မြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးတော့ဒေသခံ PDF အဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြတာကရင်ပြည်နယ်ဒီမော့ဆိုမြို့မှာတော့မြေမြုံမိုင်းနေမိလို့ဒေသခံရွာသားတချို့ခြေလက်ဆုံးရှုံးခဲ့ရတဲ့အခြေအနေတွေနဲ့တရုတ်မြန်မာနယ်စပ်ရွှေလီမြို့မှာရှိတဲ့မြန်မာဆိုင်တွေကိုတရုတ်အာဏာပိုင်တွေကပိတ်ခိုင်းနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့သတင်းတောင်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းရွာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်တဘာဝဘေးရန်တွေကာကွယ်ဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုကိုဆွဲချက်တင်ဖို့ဒီကနေ့တင်းနှလာနေမှာပဲနေပြီးတော့စပူတီရီတရားရုံးကနေပြီးတော့အမိန့်ချမှတ်လိုက်ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့ကျမ်းမာရေးအခြေအနေကြောင့်နှစ်ပတ်တစ်ချိန်သာရုံးထုတ်ဖို့လျှောက်ထားချက်ကိုလည်းတရားရုံးကပယ်ချခဲ့ပါတယ်။ဒီကနေ့ရုံးချိန်မှာဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်ပုံမှန်25တဘာဝဘေးရန်တွေကာကွယ်ဥပဒေနဲ့ဆွဲချက်တင်ခဲ့တဲ့အပေါ်နှစ်ဦးလုံးကအပြစ်မရှိကြောင်းတရားရုံးမှာပြန်လည်လျှောက်ထားထွက်ဆိုခဲ့ပါတယ်။ဒါအပြင်တရားလိုပြတက်တဲ့နှူးဖြစ်တဲ့ရဲအရာရှိဒူရဲမှုဦးမြင့်နိုင်နဲ့ဒူရဲအုပ်ဦးဝင်းလှိုင်တို့ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ကပြန်လည်ခေါ်ယူခဲ့ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်နဲ့ဆက်သွယ်ဆိုင်ရာပုံမှန်တွေနဲ့ဆွဲဆိုထားတဲ့အမှုတွေကိုလည်းကြားနာစစ်ဆေးခဲ့ပါတယ်။သွင်းကုန်ထုတ်ကုန်ပုံမှန်နဲ့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတရားလိုပြတက်တဲ့ဖြစ်တဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးစီသူအောင်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကခေါ်ယူခဲ့ပါတယ်။သွင်းကုန်ထုတ်ကုန်နဲ့ဆက်သွယ်ရေးပုံမှားနဲ့ဆွဲဆိုထားတဲ့အမှုနှစ်ခုစလုံးကိုဆွဲချက်တင်နဲ့မတင်တဲ့ပတ်သက်ပြီးနှစ်ပတ်ရှင်းနေတွေအပြန်အလှန်လျှောက်လဲချက်ကိုတော့နောက်လာမယ့်ရုံးချိန်မှာတရားသူကြီးကကြားနာဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်ဒီကနေ့တင်နေလာနေမှာပုံမှား25နဲ့ဆွဲချက်တင်လိုက်တာဟာဒုတိယမြောက်အမှုဖြစ်ပါတယ်။ပထမဆွဲချက်တင်ခဲ့တဲ့အမှုကတော့905ခါခွင်းနဲ့ဖြစ်ပါတယ်။ဆွဲချက်တင်ပြီးရင်တရားရုံးကနေစီရင်ချက်ချမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုပေါင်း71မှုရှိပါတယ်ဒီကနေ့တင်းနှလာနေ့ရုံးထုတ်လာစဉ်မှာတော့ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်မှာကြားမရေးကောင်းပါပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာ ASEAN ထုကုစလေဘရူနိုင်းဒုတိယနိုင်ငံကြ ాయి ဝန်ကြီးအာရီယွန်ယူဆော့ဟာမနေ့ပြန်အင်ကာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်တွေးဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ဖိတ်ကောက်ခံထားတဲ့ရှမ်းမျိုးသားဒုတိယပါတီကြားပြူပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်ပေါဆိုင်းအိုက်ပေါကတော့အခုလိုပြောပါတယ်
ကျွန်တော်ပြန်ကြရတော့လာတက်ဖို့ပဲပြောတာလေဟိုကဘောအာဆီယံဥက္ကရာရဲ့အထူးကုန်စလဲလာမယ်အဲဘယ်အခြေအတိကြတော့မသိရသေးဘူးရနေ့လဲလို့ပြောတော့ပဲနော်မနေ့ကတော့ပြင်ပါပါအဲဒါနေနေရတော့ကော်မရှင်ပေါ့ကော်မရှင်ပေါ့နော်ကျွန်တော်တို့ကဘာမှဆွေးနွေးစရာမရှိဘူးကနားထောင်လို့ပဲလေ
ဒါအပြင်ချန်ကန်ဖွံ့ဖြိုးရေးပါတီကိုလည်းဖိတ်ကြားထားပြီးတော့ဥက္ကဋ္ဌတယောက်မှဖြစ်တဲ့အကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာနာမြင့်ကလည်းအတည်ပြုပြောဆိုပါတယ်
အော်ကျွန်တော်တို့ဖိတ်တယ်တက်မယ်အဲ့ဒါပါပဲကျွန်တော်အကောင့်မှာတင်ထားတယ်ဟိုဥက္ကဋ္ဌတက်မယ်ဆိုတော့ဒီဟို UEP ရုံးပါပဲဒီလက်တနာကြီးကွဲလို့ပြရတယ်ခင်ဗျအ
ာဆီယံအထူးကုဆလနဲ့တွေးဆုံဖို့ဖိတ်ကြားရတဲ့ပါတီစင်းကိုတော့အတိအကျမသိရသေးပါဘူးဒါပေမဲ့ဖိတ်ကြားရတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေကတော့ပါဝင်ခြင်းမရှိပါဘူး နိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်သူ့ပါတီတို့အနေနဲ့ဖိတ်ကြားထားခြင်းမခံရသေးဘူးလို့ SNLD ကောင်ဆောင်ဦးဆိုင်ညွန့်လွင်နဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြည်တို့က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။အာဆီယံသဘောတူညီချက်5ခုထဲကနံပါတ်5အချက်မှာပဋိပက္ခအတွင်းပါဝင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့တွဲဆုံခွင့်ပြုရမယ်ဆိုပြီးတော့သဘောတူထားပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရင်ဒေါ်အောင်ဆန်းစုကြည်နဲ့တွဲဆုံပေးဖို့မဖြစ်နိုင်ဘူးလို့စစ်ကောင်စီကတော့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့တစုံတရာထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
။အိန္ဒိယနဲ့တရုတ်ကြားအငင်းပွားနေတဲ့နှစ်နိုင်ငံနယ်စပ်ပြဿနာနဲ့ပတ်သက်ပြီးနှစ်ဖက်စစ်တပ်တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပြီးမြေတိုးတက်ကောင်းမွန်တဲ့အဖြေမရရှိပဲပြီးဆုံးသွားခဲ့ပါတယ်။နှစ်ဖက်သဘောတူညီမှုမရတဲ့အတွက်နှစ်နိုင်ငံနယ်စပ်မှာ18လကြာရင်ဆိုင်ထားတဲ့နှစ်ဖက်တပ်တွေပြန်လည်ရုပ်သိမ်းနိုင်မယ့်အနေအထားမရှိသေးပါဘူး။သဘောတူညီချက်မရတဲ့အပေါ်နှစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုတာတွေရှိပါတယ်။အိန္ဒိယဘက်ကပြောဆိုရမှာတော့အပြူသဘောဆောင်တဲ့အကြံပြုချက်တွေတင်ပြခဲ့ပေမဲ့တရုတ်ဘက်ကသဘောမတူခဲ့ဘူးလို့ဆိုပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကလည်းပြောဆိုခဲ့ပါတယ်တရုတ်ဘက်ကလည်းအိန္ဒိယကလက်တွေ့မကျတဲ့တောင်းဆိုမှုတွေကိုပဲဆက်လက်တောင်းဆိုနေတယ်လို့ပြောဆိုပါတယ်လွန်ခဲ့တဲ့18လကနှစ်နိုင်ငံနယ်စပ်ဒေသမှာအငင်းပွားမှုတွေဖြစ်ပြီးနှစ်ဖက်တပ်တွေတိုက်ခိုက်တဲ့အထိဖြစ်ပွားခဲ့ပါတယ်အိန္ဒိယဘက်ကစစ်သား20လောက်သေဆုံးပြီးတရုတ်စစ်သား40ကျော်လောက်ဒဏ်ရာရခဲ့ပါတယ်ဒီဒေသဟာရာသီဥတုပြင်းထန်ပြီးဆောင်းရာသီအတွင်းအပူချိန်ဟာအနှုတ်30ဒီဂရီစင်တီဂရိတ်အထိရောကျပါတယ်တရုတ်နဲ့အိန္ဒိယကြားနယ်စပ်အငင်းပွားမှုပြဿနာတွေဟာ1950ကျော်တရုတ်ကတိဘက်ကိုသိမ်းပိုက်ပြီးနောက်ပိုင်းမှာပုံမပြင်းထန်လာခဲ့ပါတယ်။1962ခုနှစ်မှာတရုတ်အိန္ဒိယနှစ်နိုင်ငံနယ်စပ်စစ်ပွဲတွေအပြင်းအထန်ဖြစ်ပွားခဲ့ပါတယ
်။ပြီးခဲ့တဲ့ပတ်တည်းတရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုရောကျလာတာမို့ကမ္ဘာကုန်ထုတ်လုပ်ဖြန့်ချိမှုကိုအကူအညီရစေလိမ့်မယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ဒါ့ပြင်မဲ့လည်းအရှေ့တောင်အာရှနိုင်ငံတွေကလိုလားနေတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကတော့နည်းပါးနေအောင်မယ်လို့ဆိုပါတယ်။ကွန်တရီညင်းပွားမှုကြောင့်စီးပွားရေးတိစုပ်နေခဲ့ပြီးအခုတော့အင်အားကြီးနှစ်နိုင်ငံရဲ့သွင်းကုန်ခွန်တွေကိုရှော့ချပြီးမှဖြစ်တာကြောင့်ကမ္ဘာတစ်လောင်းကတန်ဖိုးကြီး electronic အစိတ်ပိုင်းတွေထုတ်လို့တက်ဆင်ရောင်းချသူတွေကိုပြန်လည်နလန်ထားစေမှဖြစ်တယ်လို့လိလသူတွေကဆိုပါတယ်။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ VN တို့ကတော့တရုတ်နိုင်ငံကကုန်စည်တွေမလာဘဲနဲ့နိုင်ငံတွေကအရင်းနှီးနဲ့ပို့ကုန်တွေတင်ပို့နိုင်မှာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေကဆင်းရဲခြင်းကနေရုန်းထွက်ဖို့နဲ့စီးပွားရေးကိုတည်ဆောက်ဖို့အတွက်အရင်းအနှီးတွေရှာဖွေနေကြရတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးညှင်းပွားမှုကြောင့်တရုတ်နိုင်ငံအနေနဲ့ဒေါ်လာ350ဘီလီယံကနေ950အထိနှစ်နာခဲ့ရတာပါ။တရုတ်အမေရိကန်သွင်းကုန်တွေရှော့ချပေးလိုက်တာကြောင့် electronic စက်ပစ္စည်းနဲ့သိမ်းပို့ဆောင်ရေးဆိုင်ရာကွန်ပစ္စည်းထုတ်လုပ်မှုတွေအကြီးကျယ်တိုးတက်လာဖို့ရှိနေပါတယ်။ကုန်သွယ်ရေးညှင်းပွားမှုမတိုင်ခင်တရုတ်နိုင်ငံကထုတ်လုပ်တဲ့စက်ရုံတွေကနေ 3.9 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်ခဲ့တယ်လို့လည်း Boston စီးပွားရေးတိုင်းငင်မြအုပ်စုကပေါ်ပြပါတယ်ခင်ဗျာ။
ဒီ OA ကနေဆက်လက်အတန်လွှင့်နေပါတယ်ခင်ဗျာကျွန်တော်တို့သတင်းတွေကိုဆက်လက်ကြေညာပေးပါအောင်မယ် IS Islamic ထိပ်တန်းခေါင်းဆောင်2ကိုနေဆက်ဖြတ်ကျော်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကတနင်္လာနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်အဘူဘာကာအယ်ဘာဂါဒီဦးဆောင်တဲ့ IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဆမီဂျက်ရှင်ကိုဖမ်းဆီးနိုင်ခဲ့တယ်လို့အီရတ်ဝန်ကြီးချုပ်မူစတာဖာကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်အီရတ်ထောက်လိုင်းရေးတပ်ဖွဲ့တွေရဲ့ခက်ခဲတဲ့နေဆက်ဖြတ်ကျော်လှုပ်ရှားခဲ့တဲ့စစ်စင်ရေးတစ်ခုဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဘယ်နိုင်ငံတည်းကိုဝင်ရောက်ဖမ်းဆီးခဲ့တာဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူး။ IS ခေါင်းဆောင် Justin ကိုဖမ်းဆီးခဲ့ပြီးပြည်ပနိုင်ငံတစ်ခုရဲ့အချုပ်ခန်းမှာချုပ်နှောင်ထားခဲ့တယ်။အဲ့ဒီနောက်ပိုင်းအီရတ်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အီရတ်ထောက်လိုင်းရေးတူက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။ IS ခေါင်းဆောင် Ebagadi ကတော့2019ခုနှစ်ကစီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့စဉ်မှာသေဆုံးခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေနဲ့အမေရိကန်တို့ကာတာနိုင်ငံမှာနှစ်ရက်ကြာတွေ့ဆုံရမှာပုံမှန်လေးလေးဆွေးနွေးမှုတွေရှိပြီးဆွေးနွေးမှုအောင်မြင်တယ်လို့ဆိုပါတယ်။ဆွေးနွေးပွဲအတွင်းနှီးနွယ်ကိစ္စရပ်တွေအားလုံးပေါ်မှာအသေးစိတ်ဆွေးနွေးမှုတွေရှိခဲ့ပြီးအခုလိုအားထုတ်မှုတွေကတန်တမာရေးကိုတိုးတက်စေမှာဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဆူဟေးရှဟင်းကဆွေးနွေးပွဲအပြီးမှာထုတ်ပြန်ချက်မှာပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကတော့အခုတုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သဘောတူပြီးတာလီဘန်တွေနဲ့စကားဝိုင်းဟာပွင့်လင်းမှုရှိပြီးတော့အလုပ်ဖြစ်တယ်လို့ထုတ်ပြန်ပါတယ်။တာလီဘန်တွေကိုအပြောမဟုတ်အလုပ်ကိုကြည့်ပြီးတော့ဆုံးဖြတ်သွားမယ်လို့လည်းထက်လောင်းပြောဆိုသွားပါတယ်။တစ်ဖက်စလုံးရဲ့ထုတ်ပြန်ချက်တွေမှာအမေရိကန်တွေနဲ့အာဖဂန်ပြည်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေတိုက်ရိုက်ကူညီဖို့ဆွေးနွေးခဲ့ကြတယ်လို့ဖော်ပြပါရှိပြီးတော့ အာဖဂန်ဖွဲ့ကောင်းဆောင်နိုင်ငံရေးဝန်ကြီးအမီယာခန်မတက်ကီကတော့လူသားချင်းစာနာမှုအကူအညီနဲ့နိုင်ငံရေးမချိတ်ဆက်သင့်ဘူးလို့အထူးလေးပေးပြောခဲ့ပါတယ်။လာမယ့်ဆောင်းရာသီနဲ့မိုးကောက်မှုကြောင့်အာဖဂန်ကလေးငယ်တန်းနီးပါအငက်ဘေးအန္တရာယ်ရှိနေပြီးလူ18တန်းကျော်အရေးပေါ်အကူအညီလိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်။အာဖဂန်ကိုတာလီဘန်နဲ့ထိန်းချုပ်ပြီးနောက်ပိုင်းအာဖဂန်နိုင်ငံရဲ့ပိုင်ဆိုင်မှု7ဘီလီယံနီးပါးကိုအမေရိကန်ပြည်ထောင်စုဘဏ်ကထိန်းချုပ်ထားပြီးတော့ကမ္ဘာ့ဘဏ်ကလည်းတာလီဘန်ရဲ့အုပ်ချုပ်မှုနဲ့ပတ်သက်ပြီးလူခွင့်ရေးရာစိုးရိမ်တာကြောင့်သူ့ရဲ့ဗဏ္ဍာရေးထောက်ပံ့မှုတွေကိုရပ်ဆိုင်းထားပါတယ်ခင်ဗျာ
။စီးပွားရေးပညာရှင်ဒေးဗစ်ဂတ်ဂျော်ရှူအာအန်ဂရစ်ဂွီဒိုအင်ဘန်တို့၃ဦးကို2022ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိသွားတဲ့အကြောင်းဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကဒီကနေ့တင်ပြလာနေမှာကြေညာလိုက်ပါတယ်။
Royal Swedish Academy of Sciences has today decided to award Sveriges Riksbank Prize in Economic Sciences in memory of Alfred Nobel with one half to David Card for his empirical
Canada နိုင်ငံဘွား David Card ကိုကုန်တော်ဆွမ်းအစုအခြေခံစီးပွားရေးဘာသာရပ်ကိုလက်တွေ့ပုံမသိမြင်လာအောင်အထောက်အကူပြုခဲ့တာကြောင့်အခုလို Nobel ဆုပေးရတာလို့ Sweden တောင်ဝင်သိပ္ပံ Academy ကကြေညာပါတယ်စီဝါရေးဘာသာရပ်နိုဘယ်ဆုတစ်ဝက်ကိုတော့ပူးတွဲရရှိခဲ့တဲ့ Angrit Imbanso ကိုသူတို့ရဲ့ကုန်ထုတ်ဆက်ဆံရေးကုန်လုံးဆက်ဆံရေးစီဝါရေးဘာသာရပ်ဆိုင်ရာချဉ်းကပ်မှုနီလာနေကြောင်းအခုလိုနိုဘယ်ဆုကိုချီးမြှင့်ခဲ့တာပါကဘာမှာတင်ရှားတဲ့နိုဘယ်ဆုတွေကိုသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာဆွမ်းဆောင်မှုတွေအတွက်နှစ်စဉ်ဂုဏ်ပြုပေးရလေရှိပါတယ်တခြားနိုဘယ်ဆုတွေနီးတူဒီစီချီးမြှင့်ခဲ့တဲ့စီးပွားရေးဆိုင်ရာဘာသာရပ်ဆိုင်ရာနိုဘယ်ဆုအတွက်ကိုလည်းဆုငွေအမေရိကန်ဒေါ်လာ1.3 ချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့တင်လာရင်မှာကြာရောက်တဲ့ Columbus ရုံးပေးရနေ့ကိုဌာနေတိုင်းရင်းသားများနေ့ဖြစ်ထုတ်ပေါ်ကြေညာလိုက်ပါတယ်1492မှာအမေရိကတိုက်ကိုအခြေချခဲ့တဲ့ Columbus ကိုဂုဏ်ပြုတဲ့အနေနဲ့ Columbus Day ကိုအစိုးရရုံးပေးရဖြစ်1981ကတည်းကသတ်မှတ်ခဲ့တာပါထာနေတိုင်းရင်းသားတွေစီကိုအကြံပတ်မှုတွေယောဂဗျာတွေနဲ့တခြားသောထိခိုက်နာကျင်မှုတွေကိုဥရောပသားတွေကတဲဆောင်လာခဲ့ရဆိုတော့ပြန်လည်သုံးသပ်မှုတွေပြီးခဲ့တဲ့နှစ်တွေတွင်ပေါ်ပေါက်လာခဲ့ပြီးတဲ့နောက်ကိုလံဘက်စနစ်ကိုဖျက်သိမ်းပြီးတော့ထာနေတိုင်းရင်းသားများနေ့ဖြစ်သတ်မှတ်ပေးဖို့တောင်းဆိုမှုတွေပေါ်ပေါက်လာတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အခုတနင်္လာနေ့ကိုထာနေတိုင်းရင်းသားများနေ့ဖြစ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ထာနေတိုင်းရင်းသားတွေနဲ့လူမျိုးစုတိုင်းပြည်ငယ်တွေအပေါ်မှာဥရောပနယ်မြေသစ်စာဖွေသူတွေရဲ့ရက်စက်မှုတွေထိခိုက်နာကျင်မှုတွေဖြစ်စေခဲ့တဲ့တမိုင်းအမှားမင်းကိုဒီကနေ့မှာကျွန်တော်တို့အသိမှတ်ပြုကြမှာဖြစ်ပြီးတော့အခုလိုတမိုင်းရဲ့ဆက်ဆရာအစိပ်ပိုင်းတွေကိုကျွန်တော်တို့ဖုံးကွယ်ထားမလားရိုးသားသားအဖြစ်မှန်ကိုထုတ်ဖော်ပြောမလားဆိုတာကိုကျွန်တော်တို့တိုင်းပြည်ရဲ့ကြီးမြတ်မှုပေါ်မူတည်ရဲ့လို့သမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုအောင်မြတ်သူတို့ကကြေညာပေးခဲ့ကြတာပါခင်ဗျာတော်ရချင်းတို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတော့သတင်းပြဖို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့သမရဦးဝင်းမြင့်နဲ့ဒေါက်တာဆန်းစုကြည်တို့ရဲ့အမှုကြားနာမှုသတင်းနဲ့စပါမယ်ခင်ဗျာသမရဦးဝင်းမြင့်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပေါ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တည်ကြားဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးကဒီနေ့ဆွဲချက်တင်လိုက်ပါတယ်အမှုပေါင်း71မှုနဲ့လက်ရှိရင်ဆိုင်နေရတဲ့ဒေါက်တာဆန်းစုကြည်အတွက်ဒုတိယမြောက်ဆွဲချက်တင်ခံရတဲ့အမှုဖြစ်ပါတယ်ဒီနေ့ကြားနာပွဲမှာအမှုတွေကိုသတင်းနှစ်ပတ်တစ်ကြိမ်စစ်ဆေးပေးဖို့ဒေါက်တာဆန်းစုကြည်ရဲ့တောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဒေါက်တာဆန်းစုကြည်အမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းနန်းလောင်ကပြောပြပါမယ်ခင်ဗျာ
နေပြည်တော်တည်ထောင်တရားရုံးမှာအပစင်တင်းလာနေတိုင်းစစ်ဆေးနေကြတမရဦးဝင်းမြင့်ရဲ့အမှုသမှုနဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အမှုသုံးမှုတို့ထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်ယောက်စလုံးကိုတီချဆွဲဆိုထားတဲ့အမှုတွေကိုတော့တရားရုံးကဆွဲချက်တင်ဖို့အဆုံးဖြတ်လိုက်ပါတယ်ဒီကနေ့အမှုကြားနာပွဲမှာသူတို့နှစ်ယောက်စလုံးအမှုတွေကိုဆွဲချက်တင်ဖို့တရားသူကြီးဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကအခုလို VOA ကိုပြောပါတယ်
ရင်မိကလေးကဦးဝင်းမြင့်တဘာဝ25ပြည့်ချင်ဖို့ရှိသည်။ဒါမဲ့ဒေါက်တာဆန်းစုကြည်နဲ့ဆက်ဆံနေလို့ဆိုပြီးတော့မှတိုက်အောင်လုပ်ရအောင်ဟောဒီနေ့တိုက်ကြခဲ့တယ်နော်။ဦးဝင်းမြင့်က5နဲ့ဆွေးနွေးတယ်နဲ့ဦးဝင်းမြင့်ကဒီမရှိဘူးလို့ညင်းတယ်။အဲ့တော့ပြန်ခေါ်တဲ့သူခေါ်ဦးလားဆိုတော့ကျွန်တော်ကအဲ့ဒီနှစ်ယောက်ကိုပြန်ခေါ်နေနဲ့ခေါ်တယ်။နောက်ကအဲ့ဒါပြီးတော့ဒေါက်တာဆန်းစုကြည်ရောက်မှုခေါ်တယ်ဆွေးနွေးတယ်နဲ့ကြည့်ရအောင်အဲ့နှစ်ယောက်ပဲခေါ်ရတယ်ကျွန်တော်ပြန်ခေါ်ရမယ်သူရအောင်ပါရအဲ့လားတော့အဲ့ဒီသူတို့လက်ဒီကမ်းလက်တွေကိုသူကြည့်ပြီးတော့ပြေးမှရှိဟို အဲ့ဒါကိုကြည့်နေတဲ့ပုဂ္ဂိုလ်ကြီးပေါ့ဗျာ
2020ရွေးကောက်ပွဲမတိုင်ခင်ကနေပြီးတော့မှပါတီစီယုံရဲ့ရင်နှန်းကိုလက်ပြတာအပါအဝင်ကိုဗစ်ကာလမှာရွေးကောက်ပွဲမဲဆွယ်စီယုံရဲ့ကိစ္စတွေလုပ်ခဲ့ရတဲ့ပတ်သက်လို့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဒေါအောင်ဆန်းစုကြည်ကိုနှမှုဦးဝင်းမြင့်ကိုတမှုတရားဆွဲခဲ့တာဖြစ်ပါတယ်။အခုကတော့နှစ်ယောက်စလုံးရဲ့အမှုတစ်ခုစီကိုဆွဲချက်တင်လိုက်တဲ့အတွက်ဆက်ပြီးတော့အယူခံဝင်မယ်လို့ရှင်းနေတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုရာဇသက်ကြီးဥပဒေပုံမှန်905ခခွဲနဲ့ဆွဲချက်တင်ဖို့မကြခင်သတင်းဘက်ကပဲတရားရုံးကဆုံးဖြတ်ထားတာမို့ဒီကနေ့ဆွဲချက်နဲ့ဆိုရင်တော့သူတို့နှစ်ယောက်စလုံးဒုတိယမြောက်ဆွဲချက်တင်ခံရမှုဖြစ်ပါတယ်။ဒီကနေ့ဆွဲချက်တင်လိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အပြည့်ရှိကြောင်းတွေ့ရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်နှစ်ခုစလုံးအကျခံရနိုင်ပါတယ်။နေပြည်တော်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေဆစ်ဆဲဖို့အထူးလုပ်ထားတဲ့တည်တံတရားရုံမှာသူ့အပေါ်ဆွဲထားတဲ့ပုတ်ကုံသွင်းကုံအမှုနဲ့ဆက်သွယ်ရေးအမှုစတဲ့အမှုနှစ်ခုကိုလည်းဒီကနေ့ဆစ်ဆဲကြားနာပါတယ်။အဲ့ဒီအမှုနှစ်ခုကိုလည်းရှေ့တစ်ခေါက်ယုံချင်းကြရင်ဆွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ
်။ပုတ်ကုံသွင်းကုံကသူရသက်စီအကုန်ပြီးတဲ့အခါကျတော့ဆက်သွယ်ရေးဝန်ကြီးဌာနကချင်းကြည့်ပြီးပုတ်ကုံတရားလူသေးရဲ့ဆိုလို့ဒီရဲ့ဒီတရားရုံကိုချောက်လို့တရားကအရင်ချင်းကကိုဒီကိစ္စပေါ်လာကျွန်တော်ကတော့ကံကိုတင်ကိုမျိုးရဲ့အရာကိုဒီနေ့ဆက်ထားပါ
လောလောဆယ်အစုစုပေါင်းအမှုဆက်တခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအမှုဆက်ခုအတွက်သတင်းပတ်တိုင်းနေပြည်တော်တီးတန့်တရားရုံးမှာယုံထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလှနေရတာသူ့ကြမ်းမာရေးကိုထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်တခါစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့ယုံချိန်မှာတရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်အဲ့ဒီတောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့တာမလို့အရင်အတိုင်းအဖတ်စင်ပုတ်ထိုးနေကြလွဲလို့နေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်ရမှာဖြစ်တယ်လို့ဦးခင်မောင်စောကပြောပါတယ်
။ပြည်ထောင်စုတမတ်တခါပဲကျင်းမော်ချီယုံကအခုတိုင်းပဲပေါ့။တနေ့လာအင်္ဂါတိုင်းတနေ့လာအင်္ဂါတိုင်းသူကတော့ဟိုကတော့အချိန်ဦးညီလည်းညားတယ်ပေါ့အချိန်ညားအောင်လို့ဆိုလို့ပြောတာပေါ့။ CMB လည်းလုတ်ထားတယ်ပေါ့။ခုမှပြန်တန်းဘူးလို့ပြန်ချနေပါတယ်။
မနေ့ဖြန်အောက်တိုဘာ12ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့ဒုတိယမြောက်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ပထမဆုံးဆွဲချက်တင်ခံထားတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွဲတို့ကိုဆင့်မှာဖြစ်ပါတယ်။ပုံမှန်905ခခွဲအမှုအတွေ့တရက်ပြိုင်တက်တည်အနေနဲ့သမရဦးဝင်းမြင့်ကိုယ်တိုင်ရှောက်ထားချက်ပေးမှလည်းဖြစ်ပါတယ်
။နန်းလောင်ကြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စကိုင်းတိုင်းတွင်စစ်ကောင်စီရင်တန်းတက်ခတ်ခံရတဲ့တဲ့တင်ကိုကြောပြပါမယ်။စီအာတိုးချက်နေတဲ့စကိုင်းတိုင်းကရမပင်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစစ်ရင်တန်းတချို့ကိုမိုင်းခွဲတိုက်ခတ်ခဲ့ပါတယ်။တိုက်ခတ်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။စကိုင်းတိုင်းကအခြေအနေတွေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပါမယ်ခင်ဗျာ
။စီအာတွေတိုးမြင့်နေတဲ့စကိုင်းတိုင်းထဲကရမပင်မြို့နယ်အရှိတ်ဖိုးဝင်းတောင်လမ်းမှာဒီကနေ့အော်တိုဘာလ17ရက်မနက်ပိုင်းကစစ်ကောင်စီရင်တန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စိုက်ကယ်ရီကားရီနဲ့စစ်ရင်တန်းကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့အကြောင်းရင်းမပင် PDF ကတာဝန်ရှိသူတို့ကအခုလိုပြောပါရယ
်ဒီသူတို့ဒီဆိုင်ကယ်ရအကြီးကြီး30လောက်ရှိမယ်နောက်တစ်ခုကဒီကားအသေးက3စီးပေါ့ကားကြီးက2စီးပေါ့အဲ့ဒီရင်တန်းကဒီကျွန်တော်တို့ဘုံဘက်ကနေလာတဲ့ရင်တန်းပေါ့နော်ဒီရင်းမပင်ဘက်ကိုလာဖုန်းနောက်နားရောက်မှာကျွန်တော်တို့ဒီဂျားဖြတ်ပေါ့နော်ရင်းမပင် PDF ကနေပြီးတော့ဂျားဖြတ်မိုင်းဆွဲတိုက်ခိုက်လိုက်တာဘုံဘက်ကနေပြီးတော့ဒီဆိုင်ကယ်တို့ကားတို့ပေါ့နော်ဒီလိုသူတို့ဖိလာတဲ့ဥစ္စာတွေဒီကံမှုတွေရှိတယ်ကျွန်တော်တို့ခံမှန်းတာကတော့ဒီအလုံးလေးပေါ့ဗျာဒီအကြမ်းဖက်စစ်ကောင်စီဒီ30ထက်မနည်းပေါ့ထိခိုက်ဒဏ်ရာတိဆုံးနိုင်တယ်လို့တော့ကျွန်တော်တို့ခံမှန်းတာပေါ့အဲ့တော့အဲ့ဒီတစ်ချိန်တည်းမှာပဲသူတို့ဘက်ကနေပြီးတော့ဒီလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ဂလက်ဆက်ပစ်ခတ်တာတွေရှိတယ်အဲကျွန်တော်တို့ဒီဒေသခံ PDF ကတော့ဟိုအေးချမ်းချမ်းနဲ့ပေါ့နော်ထိခိုက်ဒဏ်ရာရရှိမှုမရှိဘဲနဲ့ပေါ့ပြန်ဆုံးနိုင်ခဲ့တဲ့အခြေအနေရှိပါတယ
်အခုလိုရင်းမပင်မှာစစ်ကောင်စီရင်နှန်းမိုင်းခွဲတိုက်ခိုက်ခံရတာကြောင့်မုံရွာကနေစစ်ကူထွက်လာတဲ့ရင်နှန်းကိုလည်းရင်မာပင်မရောက်ခင်ပလဲမြို့မင်းတိုင်ပင်ရွာအနီးမှာပလဲ PDF ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကမင်းမြန်းတာကိုစစ်ကောင်စီကဖြေကြားရမှာတော့ရင်မာပင်မုံရွာကားလန်တောင်ဘက်ကနေဒေသန္တရလက်လုံဆွဲမိုင်း၄လုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်မော်တော်ယာဉ်အနည်းငယ်ထိခိုက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်။အဲ့ဒီနေရာကိုနယ်မြေတည်ငြိမ်ရေးအတွက်လုံခြုံရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုလိုသခိုင်းတိုင်းထဲကရင်းမပင်နဲ့ပလဲမျိုးဘက်မှာစီးရင်နန်းတွေအပေါ်ဒေသခံကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာတွေရှိသလိုသခိုင်းတိုင်းဒပရင်မျိုးကြည်ရွာနဲ့ပြန်ကြရမှာလဲစစ်ကောင်စီရင်နန်းကိုမိုင်းခွဲခဲ့တယ်လို့ဒပရင် PDF ကပြောပါတယ
်မိုင်းဆွဲခံရတာကြည်ရွာနဲ့ပြန်ကြရတာကြာပြန်ကြရရွာကိုဒီလမ်းတိုင်းကလို့မလွားရတော့ဘူးမလွားရတော့သူလမ်းဖြတ်ပြီးပြီးတော့လေတွေကနေတော့ဘူးအဲလမ်းအခုမှလည်းမိပြီးတော့
然后被批的讲一样的没听呢，我们说你们共产党没听你要把一个那年的这种院长进来过。
တပရင်မြို့နယ်15မိုင်ကွာကတိရအိုရဲစခန်းကိုတပရင် PDF ကမနေ့ကအော်တိုဘာလ10ရက်နေ့ညပိုင်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။တိရအိုရဲကင်းကရဲတပ်ဖွဲ့တွေကတော့အာနာသိမ့်ပြီးနောက်ပိုင်းကလေးကတပရင်မြို့ပေါ်ကိုခေါ်ထားတဲ့အတွက်အဲ့ဒီရဲကင်းမှာလူတော့မရှိပါဘူး။တပရင်မြို့နယ်ကြည်ရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားဇူလိုင်လ2ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလည်းကြာရှုံးမှုတွေရှိခဲ့တယ်လို့တပရင် PDF ဘက်ကလည်း15ဦးထပ်မံတေဆုံးခဲ့ပါတယ်။စကိုင်းတိုင်းကမြို့နယ်တော်တော်များများမှာစက်တင်ဘာလအလယ်လောက်ကစပြီးအခုအထိမိုဘိုင်းအင်တာနက်တွေနဲ့ဖုန်းလိုင်းတွေပြတ်တောက်နေသလိုစစ်တပ်ကလည်းအင်အားတွေတိုးမြင့်နေပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကြားပြည်နယ်တွင်ဒေသခံတွေမိုင်းထိတဲ့သတင်းကိုလည်းပြောပြပေးပါအောင်မယ်။ပြည်အပြင်းနဲ့ဒီမော့ဆုံမြို့နယ်မှာဒေသခံရွာသားတချို့မြေမြုံမိုင်းနေမိလို့ခြေလက်ဆုံးရှုံးကြရပါလေစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်တောတောင်နေတဲ့တင်းရှောင်နေကြတဲ့ဒေသခံတွေလိုအပ်တဲ့ပစ္စည်းတွေတွားယူစဉ်နေအိမ်နေနားမှာမြေမြုံမိုင်းနေမိကြတာဖြစ်ပါတယ်လုံခြုံရေးစိတ်မချရသေးခြင်းအခုလိုမြေမြုံမိုင်းအန္တရာယ်ရှိတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေရပြန်ဖို့ပိုဆိုးရင်စရာဖြစ်လာတဲ့အကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မခင်ဖြူသေးပြောပြမှာပါခင်ဗျာ
ကရပြည်နယ်ဒီမော့ဆိုးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံအတော်များများအိုးအိမ်ဆွန့်ခွာပြီးတောတောင်တွေထဲမှာသွားရောက်ခိုးလုံနေကြပါတယ်။ဒီလိုတောတောင်တွေထဲဘေးကင်းရာသွားနေကြသူတို့နေအိမ်မှချန်ခဲ့တဲ့စီးဝါအသုံးဆောင်ပစ္စည်းတွေပြန်ယူတဲ့အချိန်မှာမြေမြုပ်မိုင်းနေမိလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။အောက်တိုဘာလ2ရက်နေ့ကဒီမော့ဆိုးမြို့နယ်ကုန်းသာကျေးရွာကိုပြန်လာတဲ့အသက်42နှစ်အရွယ်ဒေါ်နန်းငယ်ဟာသူ့ရဲ့ဦးလေးခြံဝင်းထဲမှာမိုင်းနေမိလို့ညာခြေတော့ပြက်ရှဒဏ်ရာရပြီးကြံတစ်ဖက်မှာလည်းပြင်းပြင်းထန်ထန်ထိခိုက်ချတယ်လို့မိုင်းနေမိသူရဲ့တငယ်ချင်းဖြစ်သူဒေါ်ကွယ်မြကအခုလိုပြောပါရစ
်နေမိတဲ့ချိန်ကခြေတော့တော့တခါလဲဟိုအဲ့ဒီတစ်ဖက်ကတော့ပြက်သွားတာသူကတခါလဲဟိုလုံးလဲကျသွားတာပေါ့နော်ထမိန်မှမပါတော့ပေါ့နော်ဘောင်းမီတို့တစ်ထည်နဲ့ပဲအဲ့မျိုးလဲကျသွားတာပေါ့ကျန်တဲ့တစ်ဖက်ကတော့ဒဏ်ရာတော့ကြီးကြီးနှစ်ပေါက်အပေါက်ကြီးကြီးနှစ်ပေါက်တော့ရှိတယ်ပေါ့အယိုးတော့မမြင်ရသေးရပါဗျာစမရဲ့အဲ့ဒီကျန်တဲ့တစ်ဖက်ကလေအဲ့ဒါတို့တဲတွေရောကြောက်တွေရောအကုန်လုံးအထဲမှာအကုန်လုံးပါလေအဝေကုန်တယ်လေအဲ့ဒါကိုမနေ့ကောင်းချစ်ထုတ်ပေးရတာပေါ့နော်နာထက်ပေးတဲ့ချိန်ဆိုဒါတော့ခံစားရတာပေါ့စမရဲ့အိမ်တွေကလည်းဆုံးရှုံးသွားလေအိမ်ဆုံးရှုံးတော့မကတော့အခုကအဲ့မျိုးဘဝပပပြဲပြီးမှစိတ်တရားတွေလည်းအများကြီးဖြစ်တယ်ပေါ့
မိုင်းနေမိတဲ့ဒေါ်နန်းငယ်မှာအသက်73နှစ်အရွယ်သမီးတဦးနဲ့9နှစ်အရွယ်သားတဦးရှိပြီးတော့မိုင်းနေမိတဲ့ဒဏ်ရာအခြေအနေကစိုးရိမ်နေရပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကုန်းသာကြီးရွာမှာစစ်ကောင်စီတပ်ဖွဲ့တွေကကြီးရွာတွေကနေအိမ်တွေအတွင်းတက်ဆွဲနေရယူပြီးပြန်လည်ထွက်ခွာတဲ့အချိန်မှာကုန်းသာရွာကနေအိမ်90ကျော်မိရှို့ဖျက်ဆီးရခံရတယ်လို့လည်းကုန်းသာပရိဒအဖွဲ့က VW ကိုပြောပါတယ်။အဲ့ဒီမိလောင်သွားတဲ့အထက်မှာဒေါ်ကွင်မြနဲ့မိုင်းနေမိခဲ့တဲ့ဒေါ်နန်းငယ်တို့အိမ်တွေလည်းပါသွားပါတယ်။မီးလောင်သွားတဲ့အိမ်တွေအတွက် Pride အဖွဲ့အစည်းတွေကတအိမ်တသိန်းလုံးနဲ့ထောက်ပံ့ပေးတဲ့ငွေကိုပြန်လာယူရင်းအခုလိုမြေမြုပ်မိုင်းနေမိတာလို့ဒေါ်ကွယ်မြကရှင်းပြပါရယ်စက်တင်ဘာလ28ရက်နေ့ကလည်းတင်းစုလေကြီးရွာမှာစစ်ပြေးဒုက္ခတဲ့အမျိုးသားတယောက်ရိခာလာပြန်ယူတဲ့အချိန်သူ့ရဲ့နေအိမ်ခြံဝင်းထဲကဝက်ချံပေးမှမြေမြုပ်မိုင်းနေမိပြီးညခြေတော့ဆုံးရှုံးခဲ့ရပါရယ်အဲ့ဒီမိုင်းတွေဟာစစ်တပ်ကစခန်းချခဲ့တဲ့နေရာတွေမှာပောက်ကွဲတာဖြစ်တယ်လို့မြေမြုပ်မိုင်းနှင်းခံရသူတွေကိုကူညီပေးခဲ့တဲ့ကုန်းသာရွာပရာဟိတအဖွဲ့ကအခုလိုပြောပါရယ
်ပောက်ကွဲနေရာကိုကျွန်တော်ကလေ့လာတဲ့အခါမှာဟိုစက္ကစတဲ့စခန်းချထားတဲ့နေရာမျိုးပေါ့နော်နောက်စက္ကစတွေသူတို့တပ်ဆုပ်သွားတဲ့နေရာမျိုးတွေမှာအဲ့ဒီမျိုးတန်းနေလာပဲဆိုကျွန်တော်တွေ့ရှိရတာပေါ့နော်ဒီတပ်ခံနေရာများအဖြစ်တုံတဲ့မိုင်းတွေဆိုတော့ဟိုပါပေါ့နော်ဆိုတော့လက်လုံးမိုင်းတွေများတယ်ပေါ့နော်
အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ကရင်ီတက်မတော် KA ကလည်းတချို့နေရာမှာမိုင်းအန္တရာယ်ရှင်းလင်းပေးပြီးအမှန်သားနဲ့တွေ့ရှိရတဲ့မိုင်းတွေဟာစစ်ကောင်စီမိုင်းဖြစ်တယ်လို့ KA အဖွဲ့ကဆိုတဲ့အကြောင်းကုန်းသာရွာပရိုက်တာအဖွဲ့ကပြောပါရယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်ီအမျိုးသားကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံကတော့သူတို့အနေနဲ့မိုင်းတွေကိုလိုက်လံရှင်းလင်းပေးနေတယ်လို့ VW ကအခုလိုပြောပါရယ်
ဒီမြို့မိုင်းတော့ကနေမိုင်းတွေပေါ်တော့စစ်ကောင်စီဆန်ထားတဲ့အားလုံးမှာကျွန်တော်လက်လံရှင်းလင်းပြတာရှိတယ်ဒါပေမဲ့အကုန်စင်ပြောင်းအောင်တော့မပြောက်သေးဘူးလေ
စစ်တပ်ကမိုင်းတွေထောင်ခဲ့တယ်လို့ဒေသခံတွေကပြောတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုရမရှိပါဘူးစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ပွဲမှာက ကုန်းသာရွာကအသက်80ရွယ်အဖိုးအိုတူလက်နက်ကြီးထိမှန်တိတ်ဆုံးခဲ့တာကြောင့်သူ့ရဲ့ရုပ်အလောင်းကိုစက်တင်ဘာလ29ရက်နေ့ကလူနာတင်ကားနဲ့မိသူချို့ဖို့သွားတာမှာလမ်းဘေးထောင်ပိုင်းထိမှန်ခဲ့လို့ကားကောင်းပိုင်းပျက်စီးသွားခဲ့ပြီးလူထိမှန်တန်ရာရတာတော့မရှိခဲ့ပါဘူးကုန်းသာရွာဘက်မှာတိုက်ပွဲတွေညှိနှိုင်းသွားတာတစ်ပတ်လောက်ရှိနေပြီမဲ့လို့အခုလိုမြေမြုပ်မိုင်းအန္တရာယ်တွေရှိနေတာကြောင့်လူဦးရေ1900လောက်ရှိတဲ့ဒီရွာမှာပြန်လာတဲ့သူကလူကြီးတရားတော်မပြည့်ပဲအတော်များများကနေရပြန်ဖို့ဆိုရင်နေကြပါတယ
်သူတို့ပြန်လာရင်တော့နေဖို့အိမ်ရှိဘူးနော်တချို့လည်းအိမ်ရှိနေတဲ့လူတွေကလည်းသူတို့အိမ်ရှိမှာဟိုမိုင်းနေပါရင်တော့ထောင်ထားလို့လားဆိုတော့စိတ်နဲ့သူကချောက်ပြီးတော့မလာတာများတာပေါ့နော
်မြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေကြောင့်ပြည်သူတွေထိခိုက်သေဆုံးမှုတွေရှိနေစေဖြစ်တယ်လို့နိုင်ငံတကာမြေမြုပ်မိုင်းတားဆီးရေးအဖွဲ့ ICPL က2021ဇွန်လကထုတ်ပြန်တဲ့အစီအကစာမှာဖော်ပြထားပါတယ်မြမစစ်တပ်ဘက်ကရောလက်နက်ကင်တပ်ဖွဲ့တွေဘက်ကပါမြေမြုပ်မိုင်းသုံးဆွဲမှုတွေထပ်ပြီးတော့တွေ့ရတယ်လို့အဲ့ဒီအစင်ကစားထဲမှာဖော်ပြထားပါတယ်။ဆီယနာတင်ပြီးတဲ့နောက်ပိုင်းစစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မင်းတပ်နဲ့ကယားပြည်နယ်တွေကနေရာတွေမှာစစ်တပ်ကမြေမြုပ်မိုင်းတွေထောင်းတဲ့သတင်းတွေရရှိတယ်လို့နိုင်ငံတကာမြေမြုပ်မိုင်းတားဆီးအဖွဲ့ ICPL အဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစင်ကစားထဲမှာဖော်ပြထားပါတယ်ရှင်။
မကင်ပြည်တွေပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့တရုတ်နယ်စပ်ကအခြေအနေကိုလည်းပြောပြပေးပါအောင်မယ်တရုတ်နိုင်ငံယူနန်ပြည်နယ်မြန်မာနယ်နယ်စပ်ရွှေလီမြို့မှာမြန်မာနာမည်နဲ့ဖွင့်ထားတဲ့စိုင်တွေအားလုံးဆိုင်းဘုတ်တွေဖြုတ်သိမ်းပေးဖို့တရုတ်တာဝန်ရှိသူတွေကညွှန်ကြားထားပြီးတရုတ်ဝင်လုပ်ငန်းလိုင်စင်လျှောက်ခိုင်းနေပါတယ်ဆိုင်ဖွင့်ခွင့်လိုင်စင်ရရင်တောင်မြန်မာနိုင်ငံထွက်ကုန်ပစ္စည်းတွေကိုရောင်းချခွင့်မပြုဘဲသူတို့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုပဲရောင်းရမယ်လို့ညွှန်ကြားထားကြောင်းရွှေလီမြို့ကမြန်မာဆိုင်ရှင်တွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါခင်ဗျာ
မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ရွှေလီမြို့မှာတော့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ရွှေလီမြို့မှာတော့မြန်မာနိုင်ငံသားတွေဖွင့်ထားတဲ့ဆိုင်တွေကတစ်မျိုးလုံးအနှံ့ရှိပါတယ်။အဲဒီဆိုင်တွေကယာယီနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်အထောက်အထားရှိသူတွေဖွင့်ထားကြတဲ့ဆိုင်တွေဖြစ်ပါတယ်။မြန်မာနိုင်ငံကအစားတောက်ဆိုင်ကစလို့တွင်းထွက်ကြောက်မြက်လက်ဝိယန္တနာရောင်းတဲ့ဆိုင်တွေလည်းရှိပါတယ်။အခုတော့အဲဒီဆိုင်တွေအားလုံးကမြန်မာနာမည်နဲ့ဆိုင်းဘုတ်တွေကိုဆိုင်းဘုတ်ဖြုတ်ဖို့နဲ့တရားဝင်လုပ်ငန်းလိုင်စင်လျှောက်ဖို့တရုတ်အာဏာပိုင်ကညွှန်ကြားထားတယ်လို့ရှီလီမျိုးကမြန်မာလုပ်ငန်းရှင်တွေကပြောပါတယ်ဒါတွေအားလုံးကိုရပ်ပိုင်းအတွက်မှာအပြီးလောက်ရမယ်လို့ပြောထားတဲ့အကြောင်းရှီလီမျိုးကကင်ဒီယာဂုံ6ဆိုင်ရဲ့ပိုင်ရှင်ကိုပြာကြီးကပြောပါတယ
်ဒီကတော့တောင်းရတဲ့အတွင်းကဒီလိုဟာဆိုင်တွေရလို့ဒီဟောပေါ့ဆိုင်ဘုတ်တွေတက်တင်ပြရမယ်လို့ပြောရကြဟုတ်တော့ညကဒီခေါ်ပြီးမှအားလုံးဆိုဆိုင်ဘုတ်တွေခွာလိုက်ပြီကြဟုတ်ညတော့ဒီတော့ဒီအဓိကဒီတင်မဲ့တဲ့ကျွန်မြန်မာဆိုင်ကြီးပေါ့ဟုတ်ဒီကင်ဒီယာဆိုင်မှာတော့မာဒူးကိုကျွန်တော်ဖွင့်လာတဲ့ဆိုင်ကြီးရှိရတယ်အဲ့ဒီဆိုင်တွေအားလုံးပဲကျွန်တော်မြန်မာတတိယကြီးကရောင်းတာပေါ့
မြန်မာဆိုင်ဘုတ်တွေအားလုံးဖြုတ်ချခိုင်းထားပြီမဲ့လောလောဆယ်ဆိုင်တွေကိုတော့မပိတ်ခိုင်းသေးပါဘူးဒါပေမဲ့လည်းတရုတ်စာမပါတဲ့မြန်မာထုတ်ကုန်တွေကိုလည်းမြန်မာဆိုင်တွေမှာရောင်းချဖို့ပိတ်ပင်လိုက်ပါတယ်အကြောင်းကတော့ပါဝင်တဲ့ပစ္စည်းအမျိုးအစားနဲ့စားသုံးမှုတင့်မတင့်ဆိုတဲ့အချက်တွေကိုမသိရတဲ့အတွက်အခုလိုပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းရှီလီမျိုးကမြန်မာဆိုင်ရှင်တူကပြောပါတယ
်မြန်မာကုန်ပစ္စည်းတော့သူကသိမရတာတော့အမှန်ပါဘာဖြစ်မလဲဆိုတော့ဒီမြန်မာပစ္စည်းကဥမာကျွေးရဲနေပြီဒီရပဲဖြစ်သူရဲ့အမျိုးအစားဘာတွေထည့်ထားတာလဲဒီပြုတ်စားရမှာမပါတဲ့အတွက်ကြောင့်လည်းသူကမကြပ်ပါရတဲ့အတွက်ကြောင့်မလို့သူကပြစ်ပင်တာလေ။ဒါနဲ့တော့တော့ကြာယောဂါဖြစ်ပါတယ်သူဆိုရင်အဲ့လိုသဘောပဲ
။မြမဆိုင်တွေမှာမြမနိုင်ငံထုတ်ပစ္စည်းတွေကိုဆက်ပြီးတော့ရောင်းချနိုင်မယ်ဆိုရင်တော့ဒံငွေယွမ်5,000မြမကျပ်ငွေနဲ့ဆိုရင်တော့15သိန်းကျော်ပေးရမယ်လို့လည်းအတည်ပြုထားတဲ့အကြောင်းရှီလီမျိုးကမြမလုပ်ငန်းရှင်တွေကပြောပါတယ်။ဈေးဆိုင်အတွက်လိုင်စင်လျှောက်မယ်ဆိုရင်လိုင်စင်ကြီးကလုပ်ငန်းပေါ်မူတည်ပြီးတော့တစ်နှစ်ကိုတရုတ်ယွမ်ငွေ3,000ကနေပြီးတော့4,000ဝန်းကျင်ထိပေးဆောင်အောင်မှာဖြစ်ပါတယ်။မြန်မာငွေနဲ့ဆိုရင်တော့300လောက်ကျတဲ့အတွက်အတော်လေးကိုဈေးကြည့်တာမို့လို့ဆန်ရှင်အတော်များများလုပ်ငန်းလေဆင်မလျှောက်ဘဲနဲ့ဆိုင်ဖွင့်ထားတာနှစ်တော်ကြာပါပြီ။ကိုဗစ်ကာယကကာလမှာမြန်မာနိုင်ငံသားတွေရဲ့နေထိုင်ခွင့်ကိုတရုတ်ဆူရကတဖြည်းဖြည်းနဲ့တင်းကျပ်လာနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများနေရပြန်ကုန်ရပါတယ်။ရွှေလီမြို့မှာဆိုင်ဖွင့်ထားတဲ့မြန်မာတွေကတော့လုပ်ငန်းတွေရှိနေသေးတာကြောင့်ဆက်ပြီးတော့နေနေကြတာဖြစ်ပါတယ်။အခုလိုဆိုင်လန်ဆင်လျှောက်ပြီးတော့မြန်မာဘက်ကကုမ္ပဏီစီးတွေမရောရဘူးဆိုရင်တော့သူတို့အတွက်အတော်လေးထိခိုက်မယ်လို့ဆန်ရှင်တွေကပြောနေကြပါတယ်ခင်ဗျာ။
ကိုတညံဦးပြောပြပေးခဲ့တာပါခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါရယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒ ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်ဆက်မျက်နှာအပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရလာပြီမို့ပထမအဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စကြရအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ကာလ၈လကျော်လာတဲ့အချိန်မှာတော့မြန်မာပြည်နေရာတချို့မှာပြည်တွင်းလက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေပြီးနေရစွန့်ခွာထွက်ပြေးရသူတွေလည်းရှိနေပါတယ်စစ်ပြေးဒုက္ခသည်တွေအတွက်စားတောက်နေထိုင်ရေးနဲ့ကာယောဂါကာလယောဂါကာကွယ်နိုင်မှုအခက်အခဲတွေရှိနေတဲ့အကြောင်းသတင်းတောက်မှတ်စုအစီအစဉ်မှာမခင်ဖြူထွေးကပြောပြပေးထားပါမယ်ခင်ဗျာ
ကာလကြာလာတာနဲ့အမျှပြည်တွင်းမှာလူမှုစီးပွားရေးနိုင်ငံရေးမငြိမ်သက်မှုတွေနဲ့အတူစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်နေရာတချို့မှာပြစ်ခတ်တိုက်ခိုက်မှုတွေရှိလာပါတယ်။နောက်ဆက်တွဲအဖြစ်အဲ့ဒီဒေသမှာနေထိုင်နေကြသူတွေဟာကိုယ့်ရဲ့နေအိမ်တွေကိုစွန့်ခွာပြီးတိုက်ပွဲရှောင်ကြရပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်မြို့ပေါ်လက်နက်ကြီးကြာလာတွေရှိနေပြီးအနီးတစ်ဝိုက်ဒေသခံတွေဟာမကွေးတိုင်းကြောက်ထွတ်မြို့မှာခိုးလုံနေကြပါတယ်။အဲဒီမှာနေရဲစွန့်ခွာရသူ1900ကျော်အထက်စားနပ်ရိက္ခာစေဝါအကူအညီတွေလိုအပ်နေတယ်လို့ကြောက်ထွတ်ဒေသစစ်ပေးဆောင်စီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးလိုဟာလင်းကပြောပါတယ်
။ဒီကက်မှာနေရာမဆန်းတော့လို့လောလောဆယ်ပြင်ပါမှာကျွန်တော်နေရာချထားပေးတဲ့ဖွဲ့တွေတော့ကျွန်တော်တို့ဆန်ကိုဝေပေးတာပေါ့။အိမ်ထောင်စုနေမှုတွေတော့ပဲနဲ့တူဦးကိုဘလောက်ဘလောက်ဆိုရင်းမှနေတနည်းဆန်အဲ့လိုမျိုးဆိုမှကျွန်တော်တို့ဆန်လို့ဝေပေးတယ်လောလောဆယ်ဒီလိုပဲကျွန်တော်တို့ဒီအနေချင်းနည်းနည်းနည်းနည်းရတဲ့အားဖြင့်စူပါမီမှာဒီအမီနာတစ်ပောက်ကဒီကြောက်ထုဒေတာတစ်ပောက်မှာပဲရှာပြီးမှစုဝေရတာပေါ့ဒီအောက်ဘက်ကကြတော့သူတို့အခြေခံစားတော့ကုန်ဆန်စီစားစီးပွားပေါ့လေဆောင်းချင်းထောင်အစားပေးမတဲ့တော့ဒီကျွန်တော်တို့ဒီကြောက်ထုဒေတာတစ်ပောက်မှာပဲလိုက်ပြီးရှာခွေစုဆောင်ပြီးမှဟိုတန်းတန်းကျောင်းဆင်ပြအောင်စီစဉ်ဆောင်ရွက်နေပါတော့
ရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်မှာလေရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်ဒုတက်ရေးပါတီ SSPP တို့ရဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်4000လောက်ရှိနေပြီးအခုအချိန်မှာနှီးစက်ရအလှူရှင်တွေကအကူအညီထောက်ပံ့ပေးနေရပါတယ်။ဒါပေမဲ့ဒုက္ခသည်ဥယျာဉ်များလာတာနဲ့အမျှအကူအညီတွေလည်းပိုလိုအပ်လာတယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ဆာနေတော့လုံလုံလောက်လောက်ရှိပါတယ်။15ရက်သာလောက်တော့ပေါ့နော်။အခုလိုအပ်တာတော့ရင်းချောက်တို့ပေါ့ရင်းချောက်တို့စီတို့အော်စားတော့ရင်းချုံမုံတော့ပေါ့နော်အော်တက်တူမီတော့ပါတော့လိုအပ်တာပေါ့ပြီးကြတော့မုတ်ကတဲပေါ့ဒီပြေချောင်းလူကြီးတွေကတအားများနေပြီပေါ့
ဒေသတွေမတည်ငြိမ်မှုတွေနဲ့အတူကာယယောဂကာလဖြစ်တာကြောင့်ကရားပြည်နယ်ဒီမော့ဆိုးမြို့နယ်မှာလည်းကိုဗစ်ကူးစက်ခံရသူတွေတစတဲ့တစဒူလာနေပါတယ်ဒီမော့ဆိုးမြို့နယ်ရှေ့ဘက်ခြမ်းကဆေးဘေးဒုက္ခသည်တွေအပါအဝင်ဒေသခံကာကွယ်ရေးအထက်တင်းနှန်းလာတက်သူပေါင်း200ဝန်းကျင်လောက်ဟာကိုဗစ်ကူးစက်ခံရပြီးတောက်သုံးရီမတန်လို့ဝင်းရှောတာနဲ့အရေးပြားရာရန်တာတွေပါဖြစ်နေတယ်လို့နေလေကျမကြီးအကူအညီပေးနေတဲ့တာဝန်ခံကပြောပါတယ်
။တော့မှနေကြတော့အရာတွေဆွဲတာများလေနော်။နောက်အမားဆွဲတွေနောက်ကလေးတွေလည်းဝင်းရှောတာရှိမယ်နော်။တားနိုင်ကြတဲ့ကလေးတွေလည်းရှိတယ်။အဲ့ကမှလည်းအထင်များဆုံးကကိုပူချောင်းဆိုးပေါ့ကလေးကအရာတွေလည်းများတယ်။အရာဆွဲတာများတယ်။အဖြစ်ဆိုတော့မှတန်းနေတာတိပောက်တီးရဲနော်ရေကလည်းအဲ့ဒီပူချောင်းရေပဲပောက်ခါကြတော့အမိုးကြီးပြာရီတော့အဲ့ဒီရေက
မောင်လေဖေဖော်ဝါရီလတည့်ရစစ်တပ်အာဏာသိမ်းပြီးစစ်ရေးပြည်ပကတွေစိုးဝါလာတာကြောင့်မကွေး၊စကိုင်း၊ချင်း၊ကယားနဲ့ရှမ်းပြည်နယ်မှာလူတွေဒုက္ခရောက်ထွက်ပြေးနေကြပြီးအကူအညီတွေပိုလိုအပ်လာနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်ပွဲအကြမ်းဖက်မှုတွေပိုမှုစိုးဝါလာတဲ့မကွေးတိုင်းတွေကမြို့နယ်တွေမှာထွက်ပြေးတင်းရှောင်ရသူ6,300စကိုင်းတိုင်းမှာတော့12,000ကျော်နဲ့ချင်းပြည်နယ်မှာတော့လူပေါင်း12,000နီးပါးရှိနေပြီးကယားပြည်နယ်နဲ့ရှမ်းပြည်တောင်ပိုင်းကမြို့တွေမှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးရသူ13,200ကျော်ရှိတယ်လို့ဖော်ပြထားပါတယ်။နနက်ကိုင်းစန့်ကျင်မှုတွေတပ်ဖြတ်မှုတွေဘုံခွဲချမ်းပတ်တိုက်ခိုက်မှုတွေလုပ်ပြီးရဲရွာတိုင်းမှာတရားဥပဒေစိုးမိုးရေးပြက်ပြားအောင် NUG အကြမ်းဖက်အဖွဲ့ကဦးဆောင်လုပ်နေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ တချို့နေရာတွေမှာတော့အာဆီယံရဲ့လူသားချင်းစာနာမှုအကူအညီတွေလည်းရောက်ရှိနေပြီးသက်ဆိုင်ရာဌာနတွေကဓာတ်နဲ့ပတ်သက်လို့အကူအညီဆောင်ရွက်ပေးနေတယ်လို့သိရပါဗျ။အာဆီယံအထူးကိုယ်စားလှယ်လာရောက်လို့မှုကိုမြန်မာနိုင်ငံကကြိုးဆိုပြီးသားဖြစ်ကြောင်းနဲ့ခီးစဉ်အသေးစိတ်ကိုညှိနှိုင်းနေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါဗျ။ကြပြင်အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်ကိုလည်းအချုပ်ချာအာဏာမထိခိုက်စေဘဲပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါရယ်
မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုမိမိနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုမထိခိုက်စေဘဲနဲ့ပြည်တွင်းတည်ဆဲဥပဒေနဲ့အညီတတ်နိုင်မြပူးပေါင်းဆောင်ရွက်ပေးနေကြောင်းကျွန်တော်ပြောကြားလိုပါတယ
်မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေထံလူသားချင်းစာနာမှုအကူအညီပေးတဲ့သူတွေအဟန့်တားမရှိဘေးကင်းလုံခြုံစွာသွားရောက်နိုင်ရေးသက်ဆိုင်ရာဘက်အားလုံးကဆောင်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံအတွက်ရေးပေါ်အကူအညီပေးနိုင်ရေးဒေါ်လာ385သန်းကုလသမဂ္ဂကပန်ကြားထားတာမှ၃ပုံပုံပဲရရှိသေးလို့နိုင်ငံကရန်ပုံငွေထပ်ထိုးထပ်ဝင်ကြဖို့လည်းပန်ကြားထားပါတယ်။ပြည်တွင်းမှာနိုင်ငံရေးပြည်ပကတွေကြားဒုက္ခရောက်နေကြတဲ့အကူအညီလိုအပ်သူတွေကိုကူညီပေးဖို့နိုင်ငံကကြိုးပမ်းနေချိန်မှာပဲနိုင်ငံအတွင်းမှာဥယျာဉ်ဆုံးကွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တွေများလာတဲ့အကြောင်းဒီသတင်းမဲ့ရဲ့သတင်းတောင်မတ်စုစစ်စင်ကနေဆက်လာရပါတယ
်။ဘက်ကင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုလည်းတင်ပြပေးပါဦးမယ်။တရုတ်ရဲ့စစ်လက်နက်တွေဟာမြေပြင်မှာလက်တွေ့မဆန့်တရသေးတာကများသလိုနိုင်ငံရေးအပအဝင်နောက်ဆက်တွဲကုန်ကြမ်းစည်းတွေကများလာကြောင်းတရုတ်ရဲ့လက်နက်တင်ပို့မှုဇွေးကွက်ဝေစုရော့ကျလာနေကြောင်းတွန့်ကျင်သူတွေကပြောပါတယ်။VOA သတင်းတော် Raf Jennings ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ကြီးတိုက်ကတင်ပြပေးထားပါရခင်ဗျာ
။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းလက်နက်ရောင်းချမှုဟာအရင်9နှစ်တာကာလနဲ့နှိုင်းယှဉ်ရင်9.8%ရာခိုင်နှုန်းကျဆင်းခဲ့ကြောင်းStockholm International Peace Research Institute ရဲ့အချက်အလက်တွေမှာဖော်ပြပါတယ်။ဈေးကွက်ဝေစုအတုံးအနှုံအရာဆိုရင်တော့တရုတ်ရဲ့လက်နက်တင်ပို့မှုဟာ 9.6 ရာခိုင်နှုန်းကနေ 9.2 ရာခိုင်နှုန်းကျဆင်းသွားကြောင်းစီးရင်တွေမှာဖော်ပြပါတယ်။ပုံမှန်အဖြစ်တရုတ်ဘက်ကလက်နက်တင်ပို့မှုဟာတစ်နှစ်ကိုဒေါ်လာတန်း3,000ကနေဒေါ်လာတန်း4,000လောက်ထိရှိတယ်လို့အမေရိကန်ခြေဆိုင်ပညာရှင်တို့ဖြစ်တဲ့Richard Visinger ကပြောပါတယ်တခြားလက်နက်တင်ပို့ရောင်းချသူတွေထံကလက်နက်တွေထက်တရုတ်လက်နက်တွေကရောင်းစည်းသက်တာပြီးမဲ့လဲနောက်ပိုင်းဝန်ဆောင်ကမှကုန်ကျစရိတ်များနိုင်တယ်လို့ပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင် Colin Cook ကပြောပါတယ်တရုတ်နဲ့နိုင်ငံရေးမပြည့်လည်မှုကြောင့်တချို့ပြည်ပဝယ်ယူသူတွေကအဝေရက်သွားကြတယ်အထူးသဖြင့်တော့တရုတ်မဟုတ်တဲ့တခြားရဲ့စနစ်တွေနဲ့ပေါင်းစပ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူတင်သွင်းတာမလုပ်တော့တာလို့ကော့ကပြောပါတယ်။တရုတ်ရဲ့စစ်လက်နက်အများစုကတိုက်ခိုက်ရေးမဆန်းသတ်ရသေးတာကြောင့်ကောင်းကောင်းအလုပ်ဖြစ်ပါမလားဆိုတာကိုလည်းဝယ်သူတချို့ကသိလို့ကြတယ်လို့သူကထပ်လောင်းပြောပါတယ
်။ Ultimately the issue here does come with the made in China label
that ကတည်းကအခြေခံကတော့တရုတ်နိုင်ငံမှာထုတ်လုပ်သည်ဆိုတဲ့ဒီဇိုင်းနဲ့အတူတွဲဖြစ်လာတာပါ။တိုက်တော့မကောင်းပါဘူး။တကယ်ဆိုရင်နေတဲ့ချက်ကဒါပါပဲ။ဒါကြောင့်လဲတရုတ်ထုံးဆိုတဲ့အပေါ်မကောင်းမြင်မှုကနေစစ်လက်နက်ပစ္စည်းတွေအထိတက်ရောက်မှုတွေရှိလာတာပါ။
2019-2020ပြည်နှစ်အတွင်းတရုတ်နိုင်ငံဟာကမ္ဘာမှာစရုပ်ထမြောက်လက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်ခဲ့ကြောင်း Stockholm International Peace Research Institute ကဖော်ပြပါတယ်။2016ခုနှစ်ကနေ2020ပြည်နှစ်အတွင်းတရုတ်ရဲ့လက်နက်တင်ပို့မှု60ရာခိုင်နှုန်းလောက်က Algeria,ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကိုရောက်ရှိတာဖြစ်တယ်လို့ Stockholm Institute ကဖော်ပြပါတယ်။လက်နက်ကန်ပြည်ပခများဆိုင်ရာသတင်းအချက်အလက်တွေနဲ့ပတ်သက်ရင် Stockholm Institute ကိုအများအပြားကကူကားကြပါတယ်။ဒီကာလအပိုင်းခြားတွေအတွင်းတရုတ်ရဲ့လက်နက်တင်ပို့မှုရဲ့38ရာခိုင်နှုန်းကမဟာမိတ်ဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတင်ပို့တာဖြစ်တယ်လို့လည်းဖော်ပြပါတယ်။ဆက်မှုလုံကအခြေခံခိုင်မာတာကြောင့်တရုတ်မှာပြည်စုံကောင်းမွန်တဲ့မောင်းတူမဲ့ drone ယာဉ်ဤပညာရှိပြီးအထူးသဖြင့်တော့အရက်ဖက်သုံးဖြစ်ပြီးတခြားလက်နက်တိဆောက်မှုဆိုင်ရာဤပညာတွေကိုလည်းရုရှားထံကသင်ယူထားတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။လက်ရှိမှာတော့တရုတ်အနေနဲ့တင်ပေါ်တိဆောက်မှုမှာအခွင့်အလမ်းတွေရှိတယ်လို့လည်းပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင် Colin Cook ကပြောပါတယ်။ပုံမှန်အဖြစ်တော့ဆင်းရဲတဲ့နိုင်ငံတွေနဲ့
အမေရိကန်ပြည်ထောင်စုနယ်နိုင်ငံရေးအရာစန့်ကျင်ပယ်ဖြစ်သူတွေကတရုတ်ထံကနေဝယ်ယူနေကြပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာဖောက်သည်တွေပုံမှန်ရနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဝယ်သူအများစုကတော့အာဖရိကအရှေ့အလယ်ပိုင်းတောင်အာရှနဲ့လက်တင်အမေရိကတို့ကဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဟာဝိုင်ယီကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်စင်တာကပါမောက်ခအလက်ဇန်ဒါဘူဘင်းကအခုလိုပြောပါတယ
် China is seeking clients everywhere in the world and it has made some big progress
ကမ္ဘာတစ်လောကဝယ်လက်တွေရရှိရေးအတွက်တရုတ်ကကြိုးစားနေပြီးသူ့ရဲ့လက်နက်တွေအတွက်ဤပညာပိုင်းမှာလည်းတိတိတသာတိုးတက်မှုတချို့ရှိနေပါတယ်အနည်းငယ်အဆင့်မြင့်နိုင်စွမ်းလည်းရှိပြီးတစ်ချိန်တည်းမှာပဲဈေးနှုန်းတက်တက်တသာနဲ့လည်းကမ်းလှမ်းနိုင်ပါတယ်ဒါကြောင့်တရုတ်လက်နက်တွေကနိုင်ငံအများအပြားကိုဆွဲဆောင်နိုင်ပါတယ်
တရုတ်ထံကလက်နက်ဝယ်ချတဲ့နိုင်ငံတွေကမကြေမနက်ပြောချတာမျိုးသိပ်မရှိလာပါဘူး။အများအပြားကတော့စစ်ဖြစ်နေတာမဟုတ်တဲ့အတွက်လက်နက်တွေဝယ်ပြီးထုတ်သုံးရတာမျိုးလည်းမရှိဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။ဒါပေမဲ့လည်းအယောင်ဝယ်ဖြစ်ပြီးနောက်ပိုင်းစိတ်တိုင်းမချတဲ့လက္ခဏာမျိုးကတော့အခါအားလျော်စွာတွေ့မြင်ရပါတယ်။ဒေါ်ဝင်ဂျော်ဒန်လီတက်ကတရုတ်ထုတ် CH-4B Terrorsaw Drone ယာဉ်6စင်းပြန်ရောက်မယ်ဆိုတဲ့သတင်းကိုလုံးခဲ့တဲ့နှစ်နှစ်တုန်းကလေကြောင်းဆိုင်ရာသတင်း website တွေကဖော်ပြခဲ့ကြပါတယ်ဂျော်ဒန်တို့အနေနဲ့ drone ယာဉ်တွေရဲ့လုံဆောင်ချက်ကိုစိတ်တိုင်းမကျတဲ့သဘောမျိုးထုတ်ပြန်ချက်တွေလည်းမရောခင်မှာထုတ်ခဲ့တယ်ဆိုပြီး over defense website ကဖော်ပြပါတယ်ထိုင်းနိုင်ငံကတော့ဒီနှစ်အတွင်းမှာပဲ American dollar 17.00000တန်ကျတဲ့ねတရုတ်ထုတ်တင်ကား3စင်းကိုထိုင်းရေတပ်ကလက်ခံခဲ့ပေမဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့ COVID-19 ကာကွယ်ဆေးတွေထက်ဦးစားပေးပြီးယူခဲ့ရတဲ့အကြောင်းရင်းကိုမေးခွန်းထုတ်ခဲ့ကြပါတယ်။ Shariman Lockman ဟာမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့နိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာအကြီးတန်းသုံးသပ်သူဖြစ်ပါတယ်။မလေးရှားနိုင်ငံက2016ခုနှစ်နောက်ပိုင်း Littoral Mission တင်မော်လေးစင်းမှယူခဲ့ပြီးတရုတ်နိုင်ငံတွင်ထုတ်လုပ်တာကြောင့်အကုန်အကျသက်သာခဲ့တယ်လို့သုံးသက်သူလော့ခ်မန်ကပြောပါတယ
် I think you have to spread the risk a bit
ပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့နိုင်ငံတစ်ခုထံကနေဝယ်ယူရတာရဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအမှန်တကယ်ထက်သွင်းစဉ်းစားရမှာဖြစ်ပါတယ်မိခိုးနေရတဲ့အနေအထားမရောက်စေပဲဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုနည်းနည်းပိုပြီးထက်သွင်းစဉ်းစားရမယ်လို့ထင်ပါတယ
်မလေးရှားနိုင်ငံဟာတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ဘက်ကအငင်းပွားရေးပြင်အတွင်းကိုမကြာခဏဆိုသလိုသင်္ဘောတွေဆစ်ပြုတ်နေတာပ
ါမတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်မုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကအီဘေဘုကုရိုအရမှာဖွင့်ထားပါတယ်လောက်အားကူညီကြသူတွေနဲ့လက်ပတ်နေတဲ့စားသောက်ဆိုင်ကရသမျှအကျိုးအမြတ်ကိုမြန်မာနိုင်ငံပြည်သူတွေအတွက်လှူနေပါတယ်။မြန်မာအစားအသောက်တွေကတဆင့်မြန်မာနိုင်ငံကအခြေအနေဒီဂျပန်နေပိုတည်သွားအောင်စီယုံရံပုံငွေရှာနေတဲ့ SRR စားသောက်ဆိုင်အကြောင်းမဆုမမုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကိုင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာနေကြပါတယ်။အဲဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကျပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့နွေဦးတော်လည် Spring Revolution Restaurant SRR စားသောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာဆိုင်ဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစဖွင့်တော့ကတော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါရယ
်အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်တိတ်တိတ်လေးပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလို့ဟာမျိုးလေးကနည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်တဲ့နေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားသောက်ဆိုင်လုပ်ငန်းလည်းတွေ့ကြုံရလဲမရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလဲမျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးအွားရလဲကိုရီးယားအယောက်20လောက်ပဲပြင်ထားရလူ200လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အားလည်းမလောက်နေရလဲမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရအများကြီးပေါ့နော်ဖ ဖြစ်တဲ့အချိန်မှာကိုရာစဉ်းစားဒီနေ့ရက်၃ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ရှက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြီးကြီးရှာပြီးမှဒီထက်ကိုစူးစမ်းကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်ပြောင်းတဲ့ဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ယောက်ပေါ့နော်ကောင်တာမှာပေါင်းမစွန်50လောက်ထိဆန်းနေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြဲကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီခဲဖူကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းနေဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြန့်ပြန့်နေတကယ်နေရာကောင်းမှလုထားတာပါလို့စားတော့ဆန်းချစ်ကြဲလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဖြူတယောက်ဖြစ်ပါတယ်
သူနာဖြူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဖြူမဟုတ်ပဲနဲ့ဒီဟာပေါ်တော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရေးပို့လို့ရ research စာရန်တွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟာပေါ်တော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရနဲ့ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ကလည်းကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားမယ်ဆိုရင်ကျွန်မမနာမနေလှုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုလာစားနဲ့ကိုအဆင့်တန်းကိုနေရာတစ်ခုနဲ့အေးစစနေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲဒီထက်ပိုလုံမရမယ်ဆိုရယ်စိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတိပေးလိုက်ချိန်တည်းကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ
်အစားမှာဗိုလန်တီးယား90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူကျွားနေတခြားနေသွားတဲ့ခါရှိရခါမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာမှဗိုလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကြ website team တို့ account တက် team တို့အဲ့လို team လေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆင်ပြေးသွားပြီဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်စပ်ချင်းမှာကျမတို့ပေါ်လာကြ96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတိလာတဲ့အခါမှာကြောင်းတက်နေတဲ့ကလေးတွေတခြားလှုပ်လှုပ်နေတဲ့ကလေးရတဲ့ကျမတို့ဒီရက်ဒီရက်ဆိုရင်တော့အားပါတယ်လှုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အားလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လည်းဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တိနံလေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟင်းကားတီးတို့ဂျပန်မှာတိတ်မရလွဲဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပူတာမျိုးပေါ့နော်အလုံးကတက်တက်ကြကြနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လူမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမယ်ရီကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ
့အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆန်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကြဂျပန်နေများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီယူကလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နျူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ဘလို့ချက်ထားတယ်မြန်မာဥမာမဟုတ်ဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လဲစားတယ်ညလဲစားတယ်မြန်မာနိုင်ငံရဲ့အစင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတဲ့မဟုတ်ဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျဒီချမောင်ရဲ့ကြော်ရဲဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြော်ရမ်းကြိုက်တယ်အာချမောင်ရဲ့ဆိုလို့ဖြင့်ဘလိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလိုစားတာပေါ့နော်အဲ့ဒါလေးရှင်းပြရတယ်ပြီးရခါကျတော့ငပိရေကြိုးဆိုလို့ဖြင့်လည်းသူတို့ငပိရေကြိုးကျွန်မမှာဆိုအနှက်အရန်နဲ့လည်းပြောချပြီးမယ်လို့လေကျွန်မငပိရေကြိုးတော့ငပိရေကြိုးအရန်စားကြတယ်အံ့ဩလောက်အောင်လေဆိုတော့သူတို့ကဒီအစားအသောက်ကိုစားရင်းနဲ့သူတို့ကပါလဲဆိုတော့အရန်မြန်မာနိုင်ငံကြောင်းသိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာကိုလည်းသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်။ဂျပန်မှာဂျပန်လူမျိုးတစ်ခုပဲရှိမြန်မာနိုင်ငံမှာအများကြီးရှိရဲ့ခါကျတော့သူတို့ရှာကြည့်ကြတယ်ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရဲ့ပေါ့နော်။ဒီမြန်မာကြောင်းရှာကြည့်တော့မှနှစ်လပိုင်းကကုဒေတာဖြစ်နေတယ်ပြီးဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီမျိုးယူတလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးတွေလုပ်ထားတာမျိုးတွေတို့ပြီးရခါကြဒီ message တွေဆိုလို့ဖြစ် message ခေါင်းအောင်ဆိုရင်လည်းဒီမျိုးယူတလန်ဆိုင်နဲ့စကလုံးကြီးပဲဖြစ်နေတော့အလုံးဝဘာပဲဖြစ်ဖြစ်ကြည့်မိရေပေါ့နော်ကြည့်မိရခါမှဒီဆိုင်ကဟို တာမန်ဆိုင်မဟုတ်ဖဲနဲ့ charity တက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှာအလူငွေလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းနဲ့သူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ဖြင့်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာတဲ့လူတွေရှိတယ်ပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဖဲနဲ့လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မမှားမလားရှင
်လက်နက်ကင်တော်လိုင်းရောအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငြိမ်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုအရှင်းပြဖို့အဆင်သင့်ပဲပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PTF အတွက်သုံးပါဆိုလှူပဲလူတွေတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစာဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးတယ်လို့မြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါရရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်တင်ပြပေးခဲ့တာပါခင်ဗျာသရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါအောင်မယ်ကဘာတလွှာကအမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းတွေကိုစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုတိုးများနေပြီမဲ့ပြီးခဲ့တဲ့သတင်းပတ်မှာစတင်ကျင်းပတဲ့26ကြိမ်မြောက်ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့တောင်ကိုရီးယားအမှုပညာရှင်တွေဒါရိုက်တာတွေတော်တော်များများရောက်လာခဲ့ကြတာပါပွဲတော်ဖွံ့ဖွဲကော်ဇွန်နီခင်အခမ်းအနားမှာတော့ Academy ဆုရကိုရီးယားရုပ်ရှင် Parasite ရုပ်ရှင်တွေက Park So Dan နဲ့ရုပ်ရှင် Director Bun Jun Ho တို့ကိုတွေ့ခဲ့ရပါတယ်။ဒီဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာအဖွင့်စကားဖြစ်တော့ Heaven to the Land of Happiness နိဗ္ဗာန်ပျော်စရာဒုက္ခပုံစီဆိုတဲ့ရုပ်ရှင်ကားကိုဗုဒ္ဓနေ့အောက်တိုဘာလ6ရက်နေ့ကပြသခဲ့ပါတယ်။အဲရုပ်ရှင်မှာဇာတ်ရုပ်နှစ်ရုပ်ကိုအဓိကနေရာထားရိုက်ကူးထားပြီးတော့ထောင်သားအမှတ် 203 နဲ့သမီးလေးကိုတွေ့ချင်လို့သူနဲ့တူတူထောင်ပေါက်ပြေးတဲ့နောက်ထပ်ထောင်သား2ဦးအဲ့ဒီထောင်သား2ဦးထောင်ထွက်ပြေးကြတဲ့အကြောင်းကိုရိုက်ကူးထားတာပါသူတို့လက်မှာတထေးမကြီးတကြောင်ပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပြဿနာရှုပ်ပြီးတော့အဲ့ဒီတထေးမကြီးရဲ့တပည့်တပန်းတွေသူတို့ကိုလိုက်ပြီးတော့ဖမ်းကြလို့ထွက်ပြေးကြရပါတယ်ဒီရုပ်ရှင်မှာပါဝင်တရုတ်ဆောင်တဲ့မင်းသားနှစ်ယောက်ဖြစ်တဲ့ Chaimin Sik နဲ့ Park Hill Il တို့အဲ့ဒီပွဲတော်ဖွင့်ပွဲကော်ဇော်နီခင်အခမ်းအနားကိုတူတူရှောက်လာကြတာတွေ့ရပါတယ်Biff လို့လည်းအတူကောက်ခေါ်တဲ့ပူဆန်ရုပ်ရှင်ပွဲတော်မှာတော့နိုင်ငံပေါင်း80ကျော်ကရုပ်ရှင်ကားပေါင်း220ကျော်ပါဝင်ရှင်ပြိုင်ပါတယ်။ဒါမဲ့တကဘာလုံးမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကြောင့်နိုင်ငံသားအဆွေတော်ဒါရိုက်တာ10ဦးဝင်းကျင်ပဲဒီပွဲတော်ကိုလာရောက်တက်နိုင်ပါတယ်။ပူဆန်ရုပ်ရှင်ပွဲတော်ကိုအောက်တိုဘာလ15ရက်နေ့ထိကျင်းပတာဖြစ်ပါတယ်။Netflix American Online ရုပ်သံလိုင်းကပြသတဲ့ Squid Game ကိုရီးယားရုပ်သံဇာတ်လမ်းတွေတစ်ကမ္ဘာလုံးမှာအကြီးကျယ်အောင်မြင်နေတဲ့အချိန်မှာပဲ Netflix ရဲ့မူရင်းနောက်ထပ်ကိုရီးယားရုပ်သံဇာတ်လမ်းတွေရုပ်ရှင်ကားတကားဖြစ်တဲ့ Hellbound ကိုအော်တိုဘာလ10ရက်နေ့တောက်ကြနေကပဲပူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ Hellbound ရုပ်သံဇာတ်လမ်းတွေကတော့ပရလောကသားတွေလူတွေကိုငရဲကိုလာလာပြီးခေါ်သွားတဲ့ဇာတ်လမ်းဖြစ်ပြီးတော့ဘာသာရေးအဖွဲ့အစည်းတစ်ခုကဒီဖြစ်ကိုအတုံးချလို့သူတို့ရဲ့ဘာသာရေးအသင်းနဲ့ဝင်အောင်လို့စီရင်တဲ့အကြောင်းရိုက်ကူးထားတာပါ။ဝက်ဘော်ကလူကြိုက်များတဲ့ကာတွန်းဇာတ်လမ်း Hell ဆိုတဲ့ကာတွန်းဇာတ်လမ်းကိုပြန်ရိုက်တာဖြစ်ပါလိမ့်။ဒါရိုက်တာယောင်ဆောင်ဟွန်ကတော့
ဒီမြန်နီနာဘောဒီ영상화가가능한가어떤방식으로해야될까에대한고민들이있었고요이제그런고민들을이제
ဒီကတွန်းဇလန်ကိုကားရိုက်ဖြစ်ရင်ကောင်းမလားဘလို့ပဲရှူတော့ကနေတင်ပြရမလဲဆိုပြီးတော့မိတ်ဆွေတွေနဲ့တိုင်ပင်ကြည့်ပါတယ်ပြီးတော့ Netflix နဲ့စကားပြောကြည့်တယ်တခြားကုမ္ပဏီတွေကိုလည်းကန့်လန့်ပြပါတယ်အဲ့မှာ Netflix ကရိုက်ဖို့ပြောတာပါလို့ Train to Busan ဆိုတဲ့ကိုရီးယားတရက်ကနဲ့နာမည်ကြီးတဲ့ဒါရိုက်တာယွန်းကပြောသွားပါတယ်ဒီရုပ်သံဇလန်တွေကိုတော့ Busan နိုင်ငံတကာရုပ်ရှင်ပွဲတော်မှာ On Screen ဆိုတဲ့ကဏ္ဍမှာပြသတာဖြစ်ပြီးတော့ဒီကဏ္ဍကိုဒီနှစ်မှာစပြီးတော့လုပ်တာပါNetflix တို့ HBO တို့လို online ရုပ်သံလိုင်းတွေမှာပြတာတဲ့ရုပ်သံဇာတ်လမ်းတွေကိုပြတဲ့ခဏဖြစ်ပါတယ်။ဒီ Busan ပွဲတော်မှာ Hellbound ဇာတ်လမ်းတွေပြတာကအာရှဒေသမှာပထမဦးဆုံးပြတာတာဖြစ်ပါတယ်။ဒီဇာတ်လမ်းတွေကိုကနေဒါနိုင်ငံ Toronto ရုပ်ရှင်ပွဲတော်မှာပထမဦးဆုံးပြသခဲ့တာဖြစ်ပါတယ်။ဒီရုပ်ရှင်ဇာတ်လမ်းတွေကို Netflix မှာ November 19ရက်နေ့မှာစပြီးတော့ပြတာမှာဖြစ်ပါတယ်ရှင်။ Netflix ဆုံးသင်လိုက်မှာပြတာတဲ့ Squid Game ကိုရီးယားရုပ်သံဇာတ်လမ်းကတော့တကွာလုံးမှာလူပြောများပြီးတော့အောင်မြင်မှုအကြီးကျယ်ရနေတာပါမိနေမိစိန်ဒီလိုမျိုးကလေးဆန်တဲ့ကစားပွဲကနေပြီးတော့အသက်လောင်ကြီးထက်ရတဲ့ကစားပွဲကိုစိုင်းရင်ကြည့်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ကစားပွဲမှာပါဝင်ကစားသူတွေကရက်ဆိုရင်ရက်သွားဆိုရင်သွားဒီလိုကစားရပါတယ်ရှုံးရင်အသက်ပါဆုံးရှုံးရတဲ့ကြောက်စရာကစားပွဲပါ1980ပြည်လွန်1980ပြည်လွန်ကာလတွေကမြေပေါ်မှာရေးချစ်ပြီးတော့ကစားရတဲ့ကစားနည်းကိုအခြေခံထားပါတယ်။ဇလန်တွေရဲ့ပထမဆုံးဇာတ်ကား Red Light Green Light မိနီမီစင်းဇာတ်ကားမှာတော့မိနီပြချိန်မှာမျက်ရောင်မရက်နိုင်တဲ့အတွက်တနက်နဲ့ပြည့်ခန့်ရပါတယ်။ Squid Game မှာပါဝင်သူ450ကျော်ကပတ်စံအထူးလိုအပ်နေသူတွေဖြစ်ပြီးတော့မြောက်ကိုရီးယားကနေထွက်ပြေးလာသူကအစားငွေကြေးအလွဲသုံးစားလုပ်မှုနဲ့တရားစွဲခံထားရတဲ့မန်နေဂျာအဆုံးပါဝင်ပါတယ်။သူတို့တွေကအနိုင်ရသူကဒေါ်လာ38တန်းကျော်ရရှိမှာပါဒီရုပ်သံဇာတ်လမ်းတွေစပြတဲ့စက်တင်ဘာ18ရက်နေ့ကစပြီးတော့လူကြိုက်များတာဖြစ်ပြီးအမေရိကန်ပြည်အောင်စုမှာ Netflix စပြတဲ့ရုပ်သံဇာတ်လမ်းတွေတဲ့လူကြည့်အများဆုံးရုပ်သံဇာတ်လမ်းတွေ10နေရာမှာရှေ့ဆုံးရောက်နေတဲ့ပထမအဆုံးကိုရီးယားကဖြစ်ပါတယ်ဒီရုပ်သံဇာတ်လမ်းတွေတစ်ကမ္ဘာလုံးမှာ Netflix ရဲ့နာမည်အကြီးဆုံးရုပ်သံဇာတ်လမ်းတွေဖြစ်လာနိုင်တယ်လို့လည်း Netflix ရဲ့တွဲဖက်အမှုဆောင်ရရှိကပြောပါတယ်နာမည်ကြီးတာကရုပ်သံကြည့်ပရိသတ်ချမှာတင်ရက်သွားတာမဟုတ်ပါဘူး။ Metaverse လို့ခေါ်တဲ့ online ဆက်ချဝလာ online ကမ္ဘာမှာလဲ Squid Game ကနာမည်ကြီးနေပါသေး။ဒီကမ္ဘာလုံးကပါဝင်ကစားသူတွေချိတ်ဆက်ကစားတဲ့ online game Roblox မှာလဲလူကြိုက်များပြီးတော့ Red Light Green Light ကစားနည်းကိုကစားနေကြတယ်လို့ California အခြေစိုက် Roblox Company ကပြောပါသေး။ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ #SquidGame #RedLightGreenLight တို့ကနာမည်ကြီးထိုက်တယ်ဖြစ်ပါသေး။ဒီရုပ်သံဇာတ်လမ်းတွေကဇာတ်ကား6ကပါဝင်ပြီးတော့ Squid Game ရုပ်သံဇာတ်လမ်းတွေဒုတိယပိုင်းဇာတ်လမ်းတွဲကိုတော့ဆက်ပြီးရိုက်ဖို့လုပ်နေပါသေး။ Netflix ကဒီနှစ်တောင်ကိုရီးယားမှာရုပ်ရှင်ဇာတ်ကားတွေရုပ်သံဇာတ်လမ်းတွေတွေရိုက်ကူးဖို့ဒေါ်လာတန်500ရင်းနှီးမြှုပ်နှံမှုလုပ်ကိုင်ထားတယ်လို့လည်းပြောထားပါသေးရှင
်။မေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တင်းနှင်းလာအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။View American တန်ကလေဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုကုစော်မိုးကျော်ကတင်ပြပေးပါအောင်မယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်တဘာဝဘေးရန်တွေကာကွယ်ရေးဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုကိုဆွဲချက်တင်ဖို့ဒီကနေ့တင်းနှင်းလာနေမှာပဲနေပြီးတော့စပူတိရီတရားရုံးကနေအမိန့်ချမှတ်လိုက်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်အနေနဲ့ကျမ်းမာရေးအခြေအနေကြောင့်နှစ်ပတ်တစ်ချိန်သာရုံထုတ်ဖို့လျှောက်ထားချက်ကိုတရားရုံးကနေပယ်ချခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝင်ကြီးဟာမနေ့ဖြစ်အင်္ဂါနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ဒီလိုဖိတ်ကြားတာနဲ့ပတ်သက်ပြီးတော့ရှမ်းအမျိုးသားတိုးတက်ရေးပါတီကြားပြူပါတီနဲ့ကြန့်ခိုင်ရေးပါတီတို့ကကြန့်ခိုင်ဖွံ့ဖြိုးရေးပါတီတို့ကအတူပြုပြောဆိုပါတယ်ဒါပေမဲ့ဒီဖိတ်ကြားမှုထဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်သူ့ပါတီတို့လိုပါတီတွေပါဝင်ခြင်းမရှိဘူးလို့ပါတီခေါင်းဆောင်တွေကအတူပြုပြောဆိုခဲ့ပါတယ်အိန္ဒိယနဲ့တရုတ်ကြောင့်အငင်းပွားနေတဲ့နှစ်နိုင်ငံနယ်စပ်ပြဿနာနဲ့ပတ်သက်ပြီးနှစ်ဖက်စစ်တပ်တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆွေးနွေးကြပေမဲ့တိုးတက်တဲ့ကောင်းမွန်တဲ့အဖြေတွေမရရှိဘဲအဆုံးသတ်သွားခဲ့ပါတယ်။နှစ်ဖက်သဘောတူညီမှုမရရှိတဲ့အတွက်နှစ်နိုင်ငံနယ်စပ်မှာ18လကြာရင်ဆိုင်ထားရတဲ့နှစ်ဖက်တပ်တွေပြန်လည်ရုပ်သိမ်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။ပြီးခဲ့တဲ့ပတ်ထဲကတရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုရော့ကျလာတာမျိုးကမ္ဘာကုန်သွယ်ရေးနဲ့ကုန်ထုတ်လုံးမှုဖြန့်ချီမှုအကူအညီတွေတိုးတက်လာလိမ့်မယ်လို့ကြံ့ကြင်သူတွေကပြောဆိုပါတယ်။ဒါပေမဲ့လည်းအရှေ့တောင်အရှာနိုင်ငံတွေကလူလာနေတဲ့တရုတ်ရဲ့ယင်းနီမြုံနယ်မှုကတော့နေပါနေလေအောင်မယ်လို့ကြောက်ဆိုထားပါတယ်။ IS Islamic ထိပ်သားခေါင်းဆောင်တူကိုနေဇက်ဖြတ်ကျော်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကတော့ထုတ်ပေါ်ပြောဆိုလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစမိုးကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောင်ကန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်။ View American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ View ကိုကြည့်ဆူနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သောရရှိမန်နဲ့ကွာအမြဲတမ်းပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။
This program